This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ရေဒီယို NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစတင်ပြီးတော့ရေဒီယို NUG မနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုရန်နိုင်ကဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါရယ်ခင်ဗျာ
Radio NUG သတင်းစင်များမင်္ဂလာပါခင်ဗျာအခုချိန်အစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါရယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ဘင်းတော်တိုက်ခတ်ရေးတနန်းချောင်းအား short tight ဒုံးနဲ့တိုက်ခတ်မှုတွင်30နီးပါးတေဆုံးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ဘကိုးတိုင်းတနောင်ကြီးမြို့နယ်ဘရင်တော်တက်မြို့ရှိစစ်ကော်မရှင်တပ်ရဲ့တမတော်ကြီးတိုက်ခိုက်ရေးတနန်းချောင်းကို short tight ဒုံးနဲ့ပစ်ခတ်တိုက်ခတ်မှုတွင်30နီးပါးတေဆုံးခဲ့တယ်လို့ Brave Warrior for Myanmar ကထုတ်ပြန်ထားပါတယ်။ဩဂုတ်လ26ရက်နေ့ကဘရင်တော်တိုက်ခိုက်ရေးတနန်းချောင်းကို BWM, MKCDF, ACPLF နဲ့ KNLA တပ်မနှင့်တပ်ရင်း5တို့က short tight ဒုံးကိုလုံးနဲ့ပစ်ခတ်တိုက်ခတ်ခဲ့တာပါ။တိုက်ခတ်မှုတွင်ဒုချောင်းဦးကြီးနေအိမ်ကိုထိမှန်ခဲ့တာကြောင့်နေအိမ်မီးလောင်ခဲ့ကဒုချောင်းဦးကြီးပြင်းထန်ထန်ရရှိခဲ့ကအဲ့ဒီနေအိမ်ရှိစစ်သည်3ဦးပွဲချင်းပြီးတေဆုံးခဲ့တယ်လို့ဆိုပါတယ်။ဒါပြင်စာတင်ဆောင်တွင်းကိုကြားရောက်ပေါက်ကွဲခဲ့တာကြောင့်တင်နန်းသားအရာရှိ20ကျော်ပွဲချင်းပြီးတေဆုံးက50ကျော်ဒဏ်ရာရရှိခဲ့ပြီးစာတင်ဆောင်နဲ့ပစ္စည်းများထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်။ဒါပြင်အိတ်ဆောင်2ဆောင်ကိုထိမှန်ခဲ့ပြီးအိတ်ဆောင်မှုအပါအဝင်6ဦးပွဲချင်းပြီးတေဆုံးကအိတ်ဆောင်2ဆောင်မီးလောင်ပျက်စီးသွားခဲ့တယ်လို့ဆိုပါတယ်။ဒါပြင်တင်နန်းချောင်းတွင်းရှိလက်နက်ကြီးအထိုင်နေရာ2ခုကား3စီးတင်ကြားရေးပစ္စည်းများနဲ့ပရိဘောဂများလည်းပျက်စီးမှုရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဆလဘီဆလင်းမြို့မှာရွေးကောက်ပွဲဆန္ဒမဲပေးခြင်းတရုတ်ပြပွဲပြုလုပ်နေတဲ့နေရာကိုအတံမိုင်းဖြင့် 3P ဖောက်ခွဲတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မကွေးတိုင်းမင်းမှုခရိုင်ဆလင်းမြို့ကစစ်ကော်မရှင်ရဲ့အထူးရောင်ရွေးကောက်ပွဲအတွက်ဆန္ဒမဲပေးခြင်းတရုတ်ပြပွဲပြုလုပ်နေတဲ့နေရာကိုအတံမိုင်းနဲ့ 3P ဖောက်ခွဲခဲ့တယ်လို့မြို့ပြ UG ကြားပေါက်တပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဩဂုတ်လ31ရက်နေ့နေ့လယ်3နာရီခွဲချိန်မှာဆန္ဒမဲပေးခြင်းတရုတ်ပြပွဲပြုလုပ်နေတဲ့အထွေထွေအုပ်ချုပ်ရေးရုံးထဲနဲ့ဆလင်းမြို့အထက်ကတဲ့ကျောင်းလေးကိုအတံမိုင်းတစ်လုံးနဲ့ 3P ဖောက်ခွဲခဲ့တယ်လို့ဆိုပါတယ်။အဲ့ဒီတိုက်ခတ်မှုကိုဆလင်းမြို့ပြ UG ကြားပေါက်အဖွဲ့ဆလင်းပြည်သူ့လုံခြုံရေးပလတ်ဖာယာယီတပ်ဖွဲ့ကပူးပေါင်းဆောင်ရွက်ခဲ့တာလို့သိရပါတယ်။တရားမဝင်အထူးရောင်ရွေးကောက်ပွဲဖြစ်မြောက်အောင်ကူညီဆောင်ရွက်ပေးသူများထောက်ခံအားပေးသူများနဲ့ပအဝင်ပတ်သက်သူမှန်သမျှကိုပြင်းထန်စွာအပြစ်ပေးအရေးယူသွားမယ်လို့သတိပေးထားပါတယ်ခင်ဗျာ။အခုတခါဒီမော့ဆိုမှာဆစ်ဆောင်စခန်းအားလေကြောင်းတိုက်ခိုက်မှုမှာအရသာ၃ဦးထဏ်ရာရပြီးဆစ်ကြောင်းထုံမှုကြောင့်ဒေသခံများထွက်ပြေးတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ဂေးနီပြည်နယ်ဒီမော့ဆိုမြို့နယ်အနောက်ကျန်းရှိဆစ်ဆောင်စခန်းတို့အားစတေမလာတရရနေ့မနက်၈နာရီ40ခန့်မှာစစ်ကောင်စီတပ်ဖွဲ့က white truck လေယာဉ်နဲ့ပုံချဲတိုက်ခတ်ခဲ့ရမှာစစ်ရှောင်းကလေးငယ်2ဦးနဲ့မျိုးသမီး2ဦးထိခဲ့တယ်ရရှိခဲ့ကြောင်း George for ကရမ်းမှသတင်းထုတ်ပြန်ပါတယ်တိုက်ပွဲဖြစ်ပွားခြင်းမရှိသလိုတပ်စခန်းများလည်းမရှိတဲ့နေရာဖြစ်ပေမဲ့လည်းစစ်ကောင်စီတပ်ဟာအရသာများနေထိုင်ရာစစ်ရှောင်းစခန်းအားရည်ရွယ်ချက်ရှိရှိပြစ်မှတ်ထားတိုက်ခတ်ခဲ့ခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်ဒါ့အပြင်နေ့လယ်ပိုင်းမှာငွေတောင်10ဘတ်မှစစ်ကောင်စီတပ်စစ်ကြောင်းဟာပထိုငန်းရွာအနီးကိုရောက်ရှိလာပြီးလက်နက်ကြီးများနဲ့ပြစ်ခတ်တိုက်ခတ်ခဲ့ရမှာပထိုငန်းရွာနဲ့ကွိုင်းငန်းရွာတို့မှဒေသခံများအရေးပေါ်ထွက်ပြေးတင်းရှောင်နေရတယ်လို့သိရှိရပါတယ်ခင်ဗျာဆလဘီတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့ဖားကန့်မြို့မှာမြို့သားတဦးပြစ်သက်ခံရဝိုင်းပေါ်မှာစစ်ပေးရှောင်ကလေးငယ်တေဆုံးပြီးအရသာ၄ဦးထဏ်ရရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ကချင်ပြည်နယ်ဖားကန့်မြို့မရှိကြောင်ရက်ကွက်ရှိဒုက္ခစေကန်းဤမှာစတေမလာတရနေ့မနက်ပိုင်းကအသက်30ဝန်းကျင်မြို့သားတဦးပြစ်ခတ်တပ်ဖြတ်ခံရကြောင်းဒေသသတင်းများအရသိရပါတယ်ဒါပြင်စစ်ကောင်စီတပ်ဟာဩဂုတ်လ31ရက်ကကြောင်ဝိုင်းအတွင်းရှိစိုက်ကယ်ဝက်ရှော့ဆိုင်မှဆရာတအုပ်နဲ့အလုံတင်လုံသား3ဦးအပြင်လမ်းပေါ်ဖြတ်တန်းသွားလာနေတဲ့ကားနှစ်စီးမှလူများကိုပါဖမ်းဆီးခဲ့တယ်လို့သိရပါတယ်။အလားတူဩဂုတ်လ29ရက်မှစတေမလာ1ရက်အထိ ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရှိကြေးရွာများကိုအကြမ်းဖက်စစ်တပ်ကလေယာဉ်နဲ့တန်ကားများဖြင့်6ရက်ဆက်တိုက်ခိုက်ခဲ့ရမှာအသက်6နှစ်အရွယ်စေဘေးရှောင်းကလေးငယ်မခေါင်တော့သေဆုံးခဲ့ပြီးအသက်25နှစ်အရွယ်မဇင်ရွယ်အသက်15နှစ်အရွယ်မဇယ်ရန်နဲ့အသက်36နှစ်အရွယ်ဦးတိန်ပေါင်းတို့ထိခိုက်ဒဏ်ရာရှိခဲ့တယ်လို့သိရှိရပါတယ်။စက်တင်ဘာလ1ရက်မနေ့စင်နိုင်ကမ်းမှာစပြီးဝိုင်းမော်မြူနယ်တွင်းရှိကြေးရွာများကိုစစ်တပ်ကဆက်လက်ပုံကျဲတိုက်ခိုက်နေတယ်လို့သိရှိရပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ DNL ထင်းချုံနယ်မြေမှာအောက်ဂိုလာတွင်စစ်ကောင်စီရဲ့လေကြောင်းလက်နက်ကြီးနဲ့ဒရုန်းတွေနဲ့တိုက်ခိုက်မှုကြောင့်ပြည်သူ46ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။တန်းတက်မတော် DNL ထင်းချုံနယ်မြေကြောင်မဲမိုးကုတ်မိုင်းကော့တီဘောနဲ့မိုင်းလုံမြို့နယ်တို့မှာအောက်ဂိုလာတွင်စစ်ကောင်စီရဲ့လေကြောင်းလက်နက်ကြီးနဲ့ဒရုန်းနဲ့တိုက်ခိုက်မှုတွေကြောင့်တန်ဃာတော်သီလရှင်ကလေးငယ်ပါဝင်ပြည်သူ46ဦးသေဆုံးခဲ့တယ်လို့ PSLF DNL ကထုတ်ပြန်ထားပါတယ်။ကြောင်မဲမြို့နယ်မှာတန်ဃာတော်တစ်ပါးပြန်လည်တော်မူခဲ့ပြီးမျိုးသားတဦးသေဆုံးခဲ့တာတန်ဃာတော်3ပါးအမျိုးသား6ဦးအမျိုးသမီး4ဦးထိခဲ့ဒဏ်ရာရှိခဲ့ပြီးနေအိမ်အလုံး40အဆောက်အဦးတစ်ခုစာသင်ကျောင်းတစ်ကျောင်းဘုန်းကြီးကျောင်း5ကျောင်းနဲ့ကားလေးစီးဘုံးစားထိမှန်ပျက်စီးခဲ့တယ်လို့ဆိုပါတယ်။မိုးကုံမြို့နယ်မှာလည်းတန်ဃာတော်2ပါးကလေးငယ်4ဦးအမျိုးသား18ဦးနဲ့အမျိုးသမီး18ဦးသေဆုံးခဲ့ပြီးတန်ဃာတော်တစ်ပါးအမျိုးသား20နဲ့အမျိုးသမီး40ထိမှန်ဒဏ်ရာရှိခဲ့ကနေအိမ်38လုံးအဆောက်အဦးတစ်ခုဘုန်းကြီးကျောင်း6ကျောင်းကား3စီးနဲ့ဆိုင်ကယ်3စီးထိမှန်ပျက်စီးခဲ့တယ်လို့သိရပါတယ်။အလားတူတီဘောမြို့မှာလည်းမျိုးသမီး2ဦးနဲ့မျိုးသား2ဦးထိခဲ့ဒဏ်ရာရှိခဲ့ပြီးနေအိမ်14လုံးထိမှန်ပျက်စီးခဲ့တယ်လို့ဆိုပါတယ်။မိုင်းလုံမြို့မှာလည်းသီလရှင်တစ်ပါးမျိုးသမီး2ဦးသေဆုံးခဲ့ပြီးတန်ဃာတော်2ပါးတာမဏေ3ပါးမျိုးသား2ဦးထိခဲ့ဒဏ်ရာရှိခဲ့ကနေအိမ်4လုံးကျောင်းဆောင်5ဆောင်နဲ့တဘာယုံတယုံထိခဲ့ပျက်စီးခဲ့တယ်လို့သိရှိရပါတယ်။ဒါပြင်မိုင်းကောမြို့မှာလည်းကလေးငယ်2ဦးသေဆုံးခဲ့ပြီးမျိုးသား2ဦးတာမဏေ3ပါးနဲ့မျိုးသမီး2ဦးထိခဲ့ဒဏ်ရာရှိခဲ့ကနေအိမ်12လုံးကျောင်းဆောင4ဆောင်နဲ့ဘုန်းကြီးကျောင်းတစ်ကျောင်းထိမှန်ပျက်စီးခဲ့ရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရီသတင်းကောင်းလို့ချက်တွေကို Radio NUG သတင်းတောက်ခါဆော့နဲ့ပရဲဘိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။စီရီသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့မြမအရေးအတွက်အရေးပေါ်ဆောင်ရွက်ရန်ကုလသမဂ္ဂဆိုင်ရာမြမတန်းအမတ်ကြီးမှကုလသမဂ္ဂအတွင်းရေးမှူးချုပ်ထံအရေးပေါ်စာတစောင်ပေးပို့ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်ကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တန်းအမတ်ကြီးဦးကျော်မိုးထွန်းဟာဩဂုတ်လ29ရက်နေ့မှာကုလသမဂ္ဂအတွင်းရေးမှူးချုပ် Honorable Mr. Antonio Guterres ထံကိုမြန်မာနိုင်ငံရဲ့ဆိုးရွားလာတဲ့အခြေအနေများနဲ့ပတ်သက်ပြီးအရေးပေါ်စာတစောင်ပေးပို့ခဲ့ကြောင်းသတင်းရရှိပါသည်။အဆိုပါစာမှာဩဂုတ်လ15ရက်နေ့အထိနောက်ဆုံးရရှိတဲ့မြမအခြေအနေအချက်အလက်များပူးတွဲပါရှိပြီးတော့ကုလသမဂ္ဂထွေထွေညီလာခံရဲ့89ကြိမ်မြောက်ဥက္ကဋ္ဌ Honorable Mr. Philemon Yang 80ကြိမ်မြောက်ဥက္ကဋ္ဌရွေးချယ်ခံ Honorable Miss Annalena Bearbock နဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်များနဲ့လေလံသူများထံကိုလည်းပေးပို့ခဲ့တယ်လို့လည်းသိရပါတယ်။တန်မကြီးရဲ့အချက်အလက်များအရ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစတင်ပြီးတော့စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရည်များကြောင့်အရက်သား8066ဦးသေဆုံးခဲ့ပြီး19549ဦးဖမ်းဆီးခံခဲ့ရကြောင်းလေကြောင်းတိုက်ခိုက်မှုများမှလည်းငလင်မတိုင်မီ346ကြိမ်မှ936ကြိမ်အထိတိတိတသာမြင့်တက်လာခဲ့ပြီးတော့ငလင်အလွန်3နာအတွင်းအရက်သား950ကျော်သေဆုံးပြီး1400ကျော်ဒဏ်ရာရခဲ့ကြောင်း2021ခုနှစ်ကစတင်ပြီးတော့နိုင်ငံရေးအကျဉ်းသား190ဦးနှိပ်စက်မှုနဲ့ကျန်းမာရေးစောင့်ရှောက်မှုမရရှိခြင်းကြောင့်တည်ဆုံးခဲ့ပြီးတော့2025ခုနှစ်ဇူလိုင်လအထိအချင်းထောင်အတွင်းတည်ဆုံးသူစုစုပေါင်း 1,800 ကျော်ရှိကြောင်းရေးသားထားပါသည်။ဒါအပြင်ပြည်ပကတန်းခန်းစားနေရတဲ့ပြည်သူ 3.5 တန်းကျော်နေရဲဆုံးခွာနေရပြီးတော့အမျိုးသမီးနဲ့မိန်းကလေးငယ် 10.4 တန်း၊ကလေးငယ် 6.3 တန်းကျော်အပါအဝင်လူဦးရေတန်း20ကျော်မှစစ်ကောင်စီရဲ့လမ်းပိတ်ဆို့မှုနဲ့အကူအညီပေးပို့မှုတားမြစ်ခြင်းကြောင့်အကြက်တဲများပုံမှုဆွေးရလာနေကြောင်းရခိုင်ပြည်နယ်မှာအငတ်ပေးအရေးပေါ်အခြေအနေဖြစ်ပေါ်နေပြီးတော့ကမ္ဘာစားနေရေးခါအစည်းအဝေး WFP ရဲ့ဩဂုတ်လ12ရက်နေ့ထုတ်ပြန်ချက်အရရခိုင်အလဲပိုင်းမှာရှိတဲ့မိသားစု58ရာခိုင်နှုန်းဟာအခြေခံစားသောက်ကုန်များမတက်နိုင်တဲ့အခြေအနေကိုရောက်ရှိနေကြောင်းအသိပေးထားပါသည်။အလားတူဩဂုတ်လ19ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှစစ်ကောင်စီရဲ့အထူးရောင်ရွေးကောက်ပွဲဟာလွတ်လပ်မျှတမှုမရှိတဲ့အပြင်စစ်တပ်ရဲ့ရာဇဝတ်မှုများကိုဆက်လက်ကျူးလွန်ခွင့်ပြုမယ်လိုင်စင်တစ်ခုဖြစ်လာနိုင်ကြောင်းတတိပေးထားပါရင်ဂျပန်နိုင်ငံသားဤဝန်ကြီးနဲ့ International IDEA အဖွဲ့တို့ကလည်းစစ်ကောင်စီရဲ့ရွေးကောက်ပွဲကိုလက်ခံနိုင်စရာမရှိကြောင်းထောက်ခံပြောဆိုခဲ့ကြောင်း Independent Press Council မြန်မာ IPCM ကလည်းစစ်ကောင်စီရဲ့မီဒီယာလွတ်လပ်ခွင့်နဲ့အင်တာနက်အသုံးပြုမှုကိုထိန်းချုပ်တဲ့ဥပဒေများကိုပြစ်တင်ရှုတ်ချခဲ့ကြောင်းဖော်ပြပါရှိပါတယ်။ဒါကြောင့်တန်အမကြီးဦးကျော်မိုးထွန်းကမြန်မာပြည်သူများရဲ့ဆင်းရဲဒုက္ခကိုအဆုံးသတ်ရန်နိုင်ငံတကာအတိုင်းအဝိုင်းရဲ့ပြတ်သားပြီးတော့ထိရောက်စွာအရေးယူရန်စစ်တပ်ရဲ့ရက်စက်မှုများကိုထိန်းချုပ်ရန်အတွက်လက်နက်ခဲရန်လေယာဉ်စီနဲ့ငွေကြေးထောက်ပံ့မှုများကိုချက်ချင်းရပ်တန့်ရန်မြန်မာအရေးဟာကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းများရဲ့စင်စဲမပြတ်အာရုံစိုက်မှုနဲ့ထိရောက်တဲ့လှုပ်ဆောင်မှုများလိုအပ်နေပြီးတော့ဆီအာနာရှင်စနစ်ချုပ်ငြိမ်းရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်မြန်မာပြည်သူများကိုအပြည့်အဝထောက်ပံ့ပေးရန်ထက်လောင်းတောင်းဆိုထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ Safe Schools Safe Education Campaign ကာလစက်တင်ဘာလ15ရက်နေ့အထိတိုးမြင့်တဲ့သတင်းကိုတင်ပြပေးပါမယ်။ကလေးများဘေးကင်းလုံခြုံစွာပညာဆက်လက်သင်ယူခွင့်ရရှိနိုင်စေရန်အတွက်ပြုလုပ်တဲ့ဘေးကင်းလုံခြုံသောကျောင်းများဘေးကင်းလုံခြုံသောပညာရေးကမ်ပိန်းကိုအချိန်တိုးမြင့်ကြောင်း NUG ပညာရေးဝန်ကြီးဌာနကအသိပေးထုတ်ပြန်ထားပါသည်။ USD 4သိန်းမူလကမ်ပိန်းကာလဟာဇူလိုင်လ15ရက်နေ့မှဩဂုတ်လ31ရက်နေ့အထိသတ်မှတ်ထားတော်လဲစက်တင်ဘာလ15ရက်နေ့အထိကမ်ပိန်းကာလတိုးမြင့်ထားရှိတယ်လို့ဖော်ပြထားပါသည်။မြန်မာနိုင်ငံမှာကလေးသင်ငယ်များကာကွယ်ရေးအစီအမံများရှိတဲ့ကျောင်းများမှာကလေးများဘေးကင်းလုံခြုံသောပညာဆက်လက်သင်ယူခွင့်ရရှိနိုင်စေရန်အတွက်ဘေးကင်းလုံခြုံသောကျောင်းများဘေးကင်းလုံခြုံသောပညာရေးကမ်ပိန်းမှာပါဝင်လူဒန်းကူညီပံ့ပိုးပေးကြပါရန်ဖိတ်ခေါ်ထားပါရခင်ဗျာဆက်လက်ပြီးတော့စစ်ကော်မရှင်ရဲ့ရွေးကောက်ပွဲမှာပါဝင်ဖို့ပြင်ဆင်နေတဲ့ပလဝမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှထုတ်ပယ်တဲ့သတင်းကိုတင်ပြပေးပါမယ်။အကြံဖက်စစ်ကော်မရှင်ကကျင်းပမယ့်အထူးရောင်ရွေးကောက်ပွဲမှာပါဝင်ဖို့ပြင်ဆင်နေတဲ့ပလဝမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးစိုးထက်ခေါ်စလိုက်မဲလူအားအမျိုးသားဒီမိုကရေစီအဖွဲ့ချုပ် LND ပါတီဝင်အဖြစ်ကထုတ်ပယ်လိုက်ကြောင်းအတည်ပြုထားပါသည်အထမအာနာလူစစ်ကော်မရှင်ကနိုင်ငံရေးအရာတရားဝင်မှုရှိစေရန်အထူးရောင်ရွေးကောက်ပွဲကျင်းပရန်ကြံစီအားထုတ်နေမှုကိုအတိမတ်မပြုဖို့နဲ့ပူပေါင်းပါဝင်ခြင်းမပြုဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဂျာကာလဘဝကော်မတီအစည်းအဝေးကတားမြစ်ထားတယ်လို့ဆိုပါသည်အဖွဲ့ချုပ်ရဲ့တားမြစ်ချက်ကိုမျက်ကွယ်ပြုပြီးတော့ပြည်သူစံတားကိုစန့်ကျင်ကစစ်ကော်မရှင်ရဲ့ရွေးကောက်ပွဲဝင်မဲ့ဦးစိုးထက်ခေါ်စလိုက်မဲလူအားပါတီရဲ့ဆုံးဖြတ်ချက်များကိုလိုက်နာခြင်းမရှိသူအဖြစ်သတ်မှတ်ခါပါတီမှထုတ်ပယ်လိုက်ကြောင်းအတည်ပြုထုတ်ပြန်ထားပါသည်ဦးစိုးထက်ဟာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပလဝမြို့နယ်မှမြို့နယ်အလုံးမှုဆောင်အဖွဲ့ဝင်တဦးဖြစ်တယ်လို့အနိုင်ရပလဝမြို့နယ်မဲစင်တာနယ်အမှတ်1မှပြည်နယ်လွတ်တော်ကိုယ်စားလှယ်လေးဖြစ်တယ်လို့သိရပါသည်ဦးစိုးထက်ဟာစစ်အုပ်စုရဲ့ရွေးကောက်ပွဲကော်မရှင်ထံချင်းပြည်သက်ကွန်ကရက်ပါတီ NCC ကိုဇူလိုင်လ10ရက်နေ့ကမှတ်ပုံတင်ခဲ့တာဖြစ်ပြီးတော့နှစ်လနီးပါးအကြာစက်တင်ဘာလ10ရက်နေ့မှာ NLD ပါတီဝင်အဖြစ်ကနေထုတ်ပယ်ခံခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့တရုတ်နဲ့အိန္ဒိယခေါင်းဆောင်များအားမြန်မာစစ်အုပ်စုနဲ့ပူးပေါင်းဆောင်ရွက်နေမှုများကိုရပ်တန့်ရန် Justice for Myanmar ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။တရုတ်သမ္မတရှီကျင်းဖင်နဲ့အိန္ဒိယဝန်ကြီးချုပ် Narendra Modi တို့ကမြန်မာစစ်ကောင်းဆောင်မင်းအောင်လှိုင်နဲ့ပူးပေါင်းဆောင်ရွက်မှုများတိုးမြင့်လှုပ်ဆောင်နေမှုနဲ့မြန်မာနိုင်ငံမှာစစ်အုပ်စုကပြည်သူများအပေါ်ကျူးလွန်နေတဲ့အကြမ်းဖက်မှုများနဲ့လူသားမျိုးနွယ်အပေါ်ရာဇဝတ်မှုများကိုရပ်တန့်နိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းကဖိအားပေးမှုများဆက်လက်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့ Justice for Myanmar ကထုတ်ပြန်ထားပါတယ်။တရုတ်သမ္မတရှီကမင်းအောင်လှိုင်အား Tianjin မြို့မှာကျင်းပခဲ့တဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO ထိပ်သီးဆွေးနွေးပွဲကိုဖိတ်ကြားခဲ့ပြီးတော့အဆိုပါအစည်းအဝေးကိုအိန္ဒိယဝန်ကြီးချုပ်နဲ့ရုရှားသမ္မတတို့လည်းတက်ရောက်ခဲ့ကြပါသည်။ထို့ဆွေးနွေးပွဲမှာလုံခြုံရေး၊နေဆက်တည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအတွက်တရုတ်အကူအညီများဖြင့်မဟာဗျူဟာမိတ်ဖက်ဆက်ဆံရေးကိုပုံမူခိုင်မာအောင်ဆောင်ရွက်သွားဖို့ကတိပြုခဲ့သလိုမြန်မာစစ်အုပ်စုအားစစ်လက်နက်ငွေကြေးနဲ့အခြားအကူအညီများကိုဆက်လက်ထောက်ပံ့လျက်ရှိပြီးတော့၎င်းလှုပ်ရက်ကစစ်အုပ်စုကပြည်သူများအပေါ်ကျူးလွန်နေတဲ့အကြမ်းဖက်မှုများကိုအားပေးနေတယ်လို့ထောက်ပြထားပါသည်။အလားတူအိန္ဒိယဝန်ကြီးချုပ် Narendra Modi ကလည်း SCO အစည်းအဝေးမှာမင်းအောင်လှိုင်နဲ့တရားတွေးဆခဲ့ပြီးတော့ကုံသွယ်ရေးတက်တူတူဖော်ရေးစွိုင်းအင်ဆက်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုများတိုးမြင့်ဖို့ဆွေးနွေးခဲ့ပြီးတော့စစ်အုပ်စုကိုစစ်လက်နက်ထောက်ပံ့မှုများတိုးမြင့်ဖို့နဲ့လူထုဆန္ဒပြပွဲများကိုဖိနှိပ်ရမှာအထောက်အကူဖြစ်စေနိုင်တယ်လို့အတည်ပြုထားပါတယ်။ဒါအပြင်တရုတ်နဲ့အိန္ဒိယတို့ကမြန်မာစစ်အုပ်စုကို SCO အဖွဲ့ဝင်ဖြစ်ရေးထောက်ခံထားပြီးတော့၎င်းဟာစစ်အုပ်စုရဲ့တရားမဝင်ရွေးကောက်ပွဲများကိုနိုင်ငံရေးအရာအတိမတ်ပြုရာရောက်တယ်လို့ဝေဖန်ထားပြီးလူ့အခွင့်အရေးလှုပ်ရှားသူများကတရုတ်နဲ့အိန္ဒိယအားစစ်အုပ်စုနဲ့နိုင်ငံရေးနဲ့စေဘဆိုင်ရာပူးပေါင်းဆောင်ရွက်မှုများကိုချက်ချင်းရပ်တန့်ရန်နဲ့စစ်လက်နက်ရောင်းချမှုများကိုပိတ်ပင်ရန်တောင်းဆိုထားပါတယ်ခင်ဗျာဆက်လက်ပြီးတော့မြမအရေးအတွက်ကမ္ဘာအာရုံစိုက်မှုရယူရန်မြမဝစ်စုံဖြင့်မာရသွန်ပြေးခဲ့တဲ့နာယေးကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူဤသမီးဂင်းနစ်စံချိန်တင်တဲ့သတင်းကိုတင်ပြပေးပါမယ်။ဩစတြေးလျနိုင်ငံမှာကျင်းပပြုလုပ်ခဲ့တဲ့ Sydney Marathon 2025ပြိုင်ပွဲမှာနာယေးကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူနှင့်ဒေါ်ရွှေဇီးခွတ်တို့ရဲ့သမီးဖြစ်သူဒေါက်တာမြင့်မိုးဦးကမြမရိုးရဝစ်စုံဖြင့်ဝင်ရောက်ရှင်ပြိုင်က 42.2 ကီလိုမီတာ 26.2 မိုင်အကွာအဝေးကို၄နာရီ 2မိနစ်19စက္ကန့်ဖြစ်ပန်းဝင်ပြီးတော့ဂင်းနှင့်ကမ္ဘာစံချိန်တင်နိုင်ခဲ့ကြောင်း Head Beans Rising မှသတင်းထုတ်ပြန်ထားပါသည်။ဩဂုတ်လ31ရက်နေ့ကပြုလုပ်ခဲ့တဲ့အဆိုပါပြိုင်ပွဲမှာဒေါက်တာမြင့်မိုဦးဟာအာကစားဝတ်စုံအစားမြန်မာရွေးရဝတ်စုံကိုဝတ်ဆင်ပြီးတော့ရှင်ပြိုင်ခဲ့တယ်လို့သိရပါသည်။ဒါ့အပြင်မြန်မာနိုင်ငံမှာအာနာသိန်းစစ်တပ်ရဲ့တရားမဝင်အတူရောင်ရွေးကောက်ပွဲစီစဉ်မှုအပြစ်မဲ့ပြည်သူများအပေါ်လေကြောင်းဘုံကျဲတိုက်ခိုက်မှုနဲ့ရက်စက်တပ်ဖြတ်မှုများကိုစန့်ကျင်ကြောင်းထုတ်ဖော်ပြသခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ကြောင်မင်းနဲ့တီဘောမျိုးနဲ့မှစစ်ပေးရှောင်များကို TWO နဲ့ SSPP SSE တို့မှစာနယ်ရေးခါနဲ့အကူအညီများထောက်ပံ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။တီဘောမျိုးနဲ့ဆွတ်လန်းကျေးရွာမှာရောက်ရှိနေတဲ့စစ်ပေးရှောင်များကိုဩဂုတ်လ28ရက်နေ့မှာတအောင်အမျိုးသမီးအဖွဲ့အစည်းမှလိုအပ်တဲ့စာနယ်ရေးခါများတွားရောက်ကူညီထောက်ပံ့ပေးခဲ့ကြောင်းတင်ထုတ်ပြန်ထားပါသည်။ဆွတ်လန်းကျေးရွာမှာကြောင်မင်းမျိုးနဲ့နောင်ချိုမျိုးနဲ့တီဘောမျိုးပေါ်ရက်ကွက်များမှဒေသခံများတင်းရှောင်လာကြပြီးတော့အမျိုးသမီး212ဦးအမျိုးသား188ဦးစုစုပေါင်း399ဦးအတွက်ကူညီပေးခဲ့တယ်လို့ဖော်ပြထားပါတယ်။အခြေခံအစားအသောက်များဖြစ်တဲ့စံစားသုံးစီအာလူကလဲပဲအသားဓုပိန်းဥကျက်သွန်နီကျက်သွန်ဖြူရံရံခောက်ဆွဲတုံများအပြင်ဟင်းစိမ်းများနဲ့ကလေးငယ်များအတွက်အာဟာရမုံများတို့ကိုထောက်ပံ့ပေးခဲ့တယ်လို့သိရပါတယ်။အလားတူဩဂုတ်လ26ရက်နေ့မှ28ရက်နေ့အထိရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တက်မတော် SSPB SSE ရဲ့ဗဟုဌာနချုပ်ကော်မတီအဖွဲ့ဝင်များနဲ့ခရိုင်အမှတ်9မြို့နယ်အမှတ်24ကျောင်းမင်းမြို့နယ်မှာအုတ်ချုပ်ရေးဘက်ဆိုင်ရာတက်ဖက်ဆိုင်ရာတာဝန်ရှိသူများဟာဟဲကွီးကြီးရွာအုပ်စုပုံငိုးကြီးရွာအုပ်စုအတွင်းကိုရောက်ရှိနေကြတဲ့ကျောင်းမင်းမြို့နယ်နောင်ပိန်ရွာမှစေဘေးရှောင်ပြည်သူများအထွတ်ကျပ်သိန်း900ကျော်တန်ဖိုးရှိတဲ့စံစီစာဟင်းချုံမုံတွားထိုက်တန်မိုးကနိုင်လုံကျိုးစတဲ့စားသောက်ဖွေရာကုန်ပစ္စည်းများနဲ့အသုံးဆောင်ပစ္စည်းများကိုတွားရောက်ကူညီထောက်ပံ့ပေးခဲ့တယ်လို့သတင်းထုတ်ပြန်ထားပါသည်။ဒါ့အပြင် SSPB SSE ဗဟုဌာနချုပ်ရဲ့ကျန်းမာရေးဌာနမှကျန်းမာရေးတပ်ဖွဲ့ဝင်များဟာစစ်ပေးရှောင်ပြည်သူများရဲ့ကျန်းမာရေးကိုကြီးစုစစ်ဆေးပေးခဲ့ပြီးတော့ကျန်းမာရေးချို့ရင်းနဲ့စစ်ပေးရှောင်လူနာစုစုပေါင်း100ကျော်အားစေကူတာမှုအကူအညီများပေးခဲ့တယ်လို့ဖော်ပြထားပါသည်။ကျောင်းမင်းမြို့နယ်မှာရှိတဲ့စစ်ပေးရှောင်ပြည်သူ6800ကျော်ဟာနောင်ပိန်ကျေးရွာအုပ်စုအတွင်းကပန်တီနောင်ပြစ်ပန်မခေါ်လုံကိန်ပင်တိန်နောင်ပိန်လောက်ပါလောက်အင်ခွန်ညူနောင်ပိန်လန်းခွဲကျေးရွာများမှနေထိုင်သူများဖြစ်ကြပြီးတော့၎င်းဒေသအတွင်တိုက်ပွဲဆက်လက်ဖြစ်ပွားနေသေးတဲ့အတွက်ကြောင့်နေရက်မပြောင်းနိုင်သေးကြောင်းသိရပါပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ခါရှဲနဲ့ပဒေဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ပြည်တွင်သတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့လွတ်လပ်ဧကန်ຫນွေဥပန်ဆိုတဲ့ຫນွေဥပန် STB အကြောင်းတည်ကောင်းစရာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ຫນွေဥပန်ဆိုတာຫນွေဥဒေါ်လာရေးကြောင့်ပေါ်ပေါက်လာတဲ့ပန်စနစ်တစ်ခုဖြစ်တဲ့အပြင်စကားဆာရဲ့ဗန်နာရီထောက်တိုင်တွေကိုဖြိုချပြီးတော့ပြည်သူဗန္တာတိဆောင်းနိုင်ဖို့အတွက်ခိုင်ခိုင်မာမာယက်တည်နေတဲ့ဗန်တစ်ခုဖြစ်ပါတယ်။ဇာကစားရဲ့ဗဟုချုပ်ကိုင်မှုစနစ်အောက်မှာရှိနေတဲ့ဗန်ဒီမှာလူကြီးမင်းတို့ရဲ့ချွေးနေစာနဲ့ရှာဖွေထားတဲ့ငွေကြေးပိုင်ဆိုင်မှုတွေဆုံးရှုံးမှုမဖြစ်ရအောင်ငွေကြေးသုံးစွဲမှုတွေနဲ့ပတ်သက်ပြီးတော့နောက်ကျောင်းလိုက်ခြင်းမခံရအောင်ကိုပိုင်ဆိုင်တဲ့ငွေကြေးကိုကိုယ်တိုင်စီမံပိုင်ခွင့်အပြည့်အဝရှိတဲ့လွတ်လပ်ခိုင်မာတဲ့ຫນွေဥပန်မှာစတင်ရင်းနှီးမြှုပ်နှံဖို့ Radio NUG ကနေတစင်အကြံပြုချင်ပါတယ်။ຫນွေဥပန်မှာမြန်မာကျပ်ငွေအပါအဝင်နိုင်ငံတကာငွေကြေး10မျိုးပါအသုံးပြုလို့ရတာကြောင့်ပြည်တွင်းပြည်ပမှာရှိနေတဲ့သူတွေအချင်းချင်းအခမဲ့ငွေလွှဲတာငွေလက်ခံတာပြုလုပ်နိုင်တယ်လို့ Fixed Deposit စည်ရင်းသေးအငွေကိုငွေကြေး10မျိုးနဲ့အနှံပြီးတော့အတုံးနှုံးရယူကနောင်ရီအတွက်လုံခြုံစွာစုဆောင်ထားနိုင်ပါတယ်။ဒါအပြင်ရွှေစုရတာဝါသနာပါတဲ့သူတွေအတွက်ကမ္ဘာရွှေဈေးနှုန်းအတိုင်းရောင်းချပေးနေတဲ့ရွှေတုံတန်တွေဝယ်ယူထားပြီးရွှေစုအတိုးယူလို့ရပါတယ်။ပြင်ပရွှေဈေးနှုန်းတွေကိုကြည့်ပြီးခေါင်းကိုက်စရာမလိုသလိုအရောထွက်လက်ခလည်းပေးစရာမလိုတဲ့ STB ရွှေကိုဝယ်ယူပြီးစိတ်အေးချမ်းသာစွာရင်းနှီးမြှုပ်နှံလိုက်ပါ။နှွေဥပန်ဆိုတာဗန်စနစ်တစ်ခုထက်ပေါ်တော့ဝင်ဆောင်မှုတွေကိုပေးနေတဲ့ဗန်ဖြစ်တဲ့အပြင်တော်လန်ရေးအတွက်အဓိကလိုအပ်နေတဲ့ဗန်ဓာရေးလိုအပ်ချက်တွေကိုဖြည့်ဆည်းပေးနေတဲ့ဗန်တစ်ခုလည်းဖြစ်တာကြောင့်တာဝန်သိပြည်သူတိုင်းကຫນွေဥပန်အကောင့်ဖွင့်ပြီးဆရာနာရှင်ကိုအမြဲတော်လှန်နေဖို့လိုပါတယ်။ဒီလိုတော်လှန်နိုင်ဖို့ကိုယ်ပိုင်အီးမေးလ်တစ်ခုရှိရုံအင်တာနက်ရှိရုံနဲ့အချိန်မရွေးနေရာမရွေးလွယ်ကူစွာຫນွေဥပန်အကောင့်ဖွင့်လှစ်နိုင်ပါတယ်။ຫນွေ ွေဥပန်နဲ့ဘာတွေအသုံးပြုလို့ရလဲဆိုတော့လာစဉ်နွေဥထီကန်ဆန်းနိုင်တယ်။နွေဥပန်မှာဖန်တီးထားတဲ့ Spring Beast Project မှာလဲ Telegram နဲ့အကောင့်ရှိုံနဲ့ဝင်ရောက်ကစားနိုင်တယ်။ SCF နွေဥလူလူရန်ပုံငွေ platform မှာရှိနေတဲ့ campaign တွေမှာပါဝင်ထောက်ပို့နိုင်တယ်။ရဲဘော်တွေအတွက်လာစဉ် PRF member ကြီးပေးသွင်းနိုင်တယ်။ SDB payment နဲ့လက်ခံတဲ့တော်လန်ရေးထုတ်ကုန်တွေအခြားသောတော်လန်ရေး project တွေမှာလဲလုံခြုံစွာပါဝင်နိုင်ပါတယ်။ဒါကြောင့်တော်လန့်ပြည်သူတိုင်းမဖြစ်မနေဖွင့်ထားပြီးတော့အသုံးပြုတဲ့နဲ့ဘန်တစ်ခုဖြစ်ကြောင်းဒီနေရာလေးကနေတဆင့်သတင်းစကားပါခြင်းပါတယ်။လွတ်လပ်အေကန်၊ຫນွေဥပန်
ရေဒီယို NUG သတင်းရှင်များခင်ဗျာအခုဆက်လက်ပြီးတော့တော်လန်ရေးကဗျာကန်တာမှာမောင်မိုးအီခန်းစားရေးသားတင်ဆက်ထားတယ်မန်းလေးကိုလွမ်းနေပြားဆိုတဲ့တော်လန်ရေးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
မန်းလေးကိုလွမ်းနေပြားမောင်မိုးအီမန်းလေးကိုလွမ်းနေပြားမန်းဆောင်ဟာတိတ်ကြည်မျိုးဖို့ကောင်းတဲ့အကြောင်းတွေတမိတ်တမောတေချာပြောပြခြင်းသေးတာရေးဆက်ထုံခဲနေတဲ့သူမလက်ကိုနွေးနေအောင်ထွေထားပြီးဖြတ်တန်းခဲ့မှုတဲ့စောင်းညတွေအကြောင်းရောပေါ့။ထားပါလေ။ဝီယန်ထောကျဲစင်နဲ့အခြားသောသူရဲကောင်းတွေသွေးမြေခါကြခဲ့ရတဲ့နောက်ထောင်းချေကျွေမွားခဲ့ရတဲ့မန္တလေးဟာပြန်မလှနိုင်သေးဘူး။ဒဏ်ရာတွေမကျက်သေးဘူး။ကျွေးတွေမကျေသေးဘူး။ဒါကိုခင်ဗျားလည်းသိရဲ့။ကျွန်တော်လည်းသိပါရဲ့ဗျာ။တိတ်လှတဲ့မျိုးကြီးပေါ့ဗျ။ပူလဲလှအေးလေလှပါမယ်ထုတ်တန်းဆရာဖေကမန်းတော်အောင်ခစ်ခဲ့ရပါမယ်လေအတော်ချစ်ခဲ့ပုံရပါလေဒါကြောင့်လဲကြပြဖြစ်ပေတာပေါ့လေမန်းလေးသားတွေတောင်းဝန်ချေပါလေတော်လည်းနှိုးဆော်တန်းကမန်းကစသလိုလဲထိုးပွဲဟာလို့မန်းပါပဲတည်လိမ့်မယ်လို့ကျွန်တော်တို့ယုံတာပဲဗာနေနေမန်းလေးမှာပဲအောက်စလုံးနဲ့ဟင်းရမယ်မဟုတ်လားမန်းသားတွေကပြည်တော်ဝင်ဖို့မောင်းတင်အားပြင်နေပြီလေခြေရတော့မန်းကလေးပါဗျာမန်းလေးသားဟာညာသားပဲညာသားဖြစ်ရတဲ့တဲကုံယူများညာသားတွေတကယ်စောသူတို့တကယ်လဲစားရှိကြတဘို့ဗျမန်းရှင်ခွဲမယ်ဓာရှင်ဖြဲမယ်ဆိုတဲ့ကောင်လေးကျွတ်တွေ့ရွာကြမ်းမကြိုက်တယ်ဗျာလို့ပြောတတ်တဲ့ရုံးတူထက်ခဲ့တဲ့ဒီပင်းကညီတော်မောင်ကိုလည်းသတိရရင်ခုတော့သူ့ရွာကပြာပုံဘာမှကိုမကြမ်းရှာတော့တဲ့ပြာပုံဘာလို့လို့နဲ့မန္တလေးတကြံမကြရတာလေးနှစ်ရှိအောင်မယ်တကယ်မလွဲအတင်းရတယ်ကျုံတို့လျှောက်ကလမ်းလျှောက်တကြံမလွမ်းနဲ့မန္တလေးသားရှိမတယ်လားမောင်ရင်ခုမှစကိုင်းမှဆစ်ဆောင်နဲ့မြို့မအတင်းသားတို့ပြည်တော်ဝင်ကိုဒင်းပြစ်ကြက်ပြစ်ခံစားမိမာလာဘောမမြို့မကိုတော့စိတ်နာသဗျာခုတော့တောင်ပေါ်ရောက်ညာသားတယောက်ဘဝမလွယ်ပါလားတဲ့မလွန်လာတဲ့ cherry တွေပါမင်းရပါဦးသို့တော့ကျုံတို့လျှောက်ကပထောင်းနဲ့ငူပါကတော့အိမ်မက်ကိုပိုင်ဆိုးပါလေမညိုညင်ကြပါနဲ့လွန်တာရှိရင်ဝင်နာမိပါလေမိယာအကင်နဲ့ရွှေညိုခြင်းအကြောင်းလဲထည့်ပြောမှမန်းလေးဟာပြေဆုံးနေအကင်နဲ့တသိန်းသိန်းနဲ့ထွေရလေးပါညနေခင်းနေဟာပြောမပြတဲ့အောင်တံမိုးကြည့်နေမောင်ရင်လူမဆုံတော့တဲ့ဝိုင်းနေလဲရှိလာပြီလေဘာနဲ့ဖြေမလဲရဲတလဲငိုတလဲဖြေရတော့မယ်ဩမန်းလေးရေမရောက်ခင်နေရကြိုလွှမ်းရမယ်လွှမ်းစရာတွေများလွန်ပါရဲ့မန်းလေးရေတိတ်လှတဲ့ကျုံးနဲ့နမ်းမြူရူဒါပေမဲ့အေးဘေးတွေတက်ဆွဲထားတဲ့ကြက်တုံးအေးမလို့မမစီးဒီကိုအတွဲလိုက်ပြစ်ထည့်ဖို့လဲဝင်မလေးပါဘူးဒါမန်းလေးသားတယောက်ရဲ့တော်လန့်ချစ်ပဲပြီတော်လန့်ချစ်ပဲခုမရတော့တော်ရဲ့မစိုးရဲ့လဲမခွဲတော့ပါဘူးမန်းလေးမုတ်တီတဲလွန်းတဲ့ဘဲမုတ်ပြစ်ပြစ်အချစ်ဆစ်ဆစ်လိုရင်မောင်းရင်ပေးမို့ပြပြအချစ်စစ်စစ်ရှေးလာဆိုရင်တော့မိရှေပဲကောင်းတယ်တော်လည်းမပေါ့ဘူးပဲပီးဝတ်သိရင်မန်းလေးပြမယ်တစ်ချောက်လဲနေနေဘတ်ထူးနေနေဗျာတစ်သားခွေးချေခုံပူလေးတွေလွမ်းနေတစ်ချောက်လဲမှာတစ်သားခုံပူနဲ့ပလတ်စတစ်ခုံပူဘာဘာဆိုတာမသိရင်အဲ့ကောင်မန်းကလေးသားမစစ်ဘူးမန်းကလေးသားမစစ်ဘူးမောင်ကြီးတစ်ဖက်ရဖြစ်ပြီးတော့တအိုးကြဘာလာလာတောင်းနေမန်းကလေးသားတွေမတော့ဘူးဗျာသူရီကလာကြားစင်ဟာတကယ်အမှုပညာမျောတော်လည်းဖဲ့ရပါလူဖြစ်ကျွတ်နဲ့လောက်ရဲ့လို့ပြောယူရတယ်လွမ်းလိုက်ပါရဲ့ဗျာ ရမဆုံးသောလွမ်းချင်းနဲ့မန်းလေးပေါ်တီမီဖြစ်တော်တာပါပဲ။အောင်ပွဲနဲ့အတူပြန်ခဲ့မယ်ဈေးကြိုတော်ရင်။တပြေညုံနဲ့သာကြိုပါလိမ့်။ကျွန်တော်မောင်မိုးအေးပဲခံစားရွတ်ဖတ်ထားပါတယ
်။ Radio NUG မှာဆက်လက်အသံနေပါတယ်။အခုဆက်လက်ပြီးတော့တွန်လည်တေးဂီတအစီအစဉ်မှာအန်ဒီဆိုးရေးသားထားပြီးတော့ဒဘောရတင်နဲ့ခရစ်စတိုဖာတို့တည်ဆူထားတဲ့နှလုံးသားကိုဖွင့်တာကြည်ပါဆိုတော့တော်လိုင်းတီးတဲ့ချင်းနားဆင်ရမှာဖြစ်ပါရယ်ခင်ဗျာ
လွတ်လပ်ခြင်းတွေပျောက်ဆုံးမောင်မိုင်းနေတဲ့နာဂတ်တွေဒေတစိတ်ပုံခိုနေရလေရင်ပြန်တွေ့လာကြသည်ဝေဟင်္ဂဘုံတွေကြဲချလာအင်းကြီးများပြာမိတော့တွေ့ကြ
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။စ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။